ရှမ်းပြည်မြောက်ပိုင်းဒေသမှာတော့အစိုးရတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ TNL တအောင်ပလောင် MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကတလတာတစ်ဖက်သက်အပြစ်ရကြရကြောင်းဒီကနေ့ကြေညာလိုက်ပါတယ်ဒီလိုကြေညာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ညီတော်မဟာမိတ်၃ဘွဲကပြီးခဲ့တဲ့စက်တင်ဘာလ၂ရက်နေ့ကထိုးစစ်တွေရပ်ဆိုင်ပြီးညင်ချဲဖော်ဆောင်ဖို့နိုင်ငံရေးဆွေးနွေးမှာဖြစ်ကြောင်းထုတ်ပြန်ထားတယ်လို့ဒီကနေ့မှာတော့တစ်ဖက်သက်အပြစ်ရကြောင်းထပ်မံကြေညာလိုက်ပါတယ်ဒီလိုကြေညာလိုက်တာကိုမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတဲ့
အဓိကတော့ညီချင်းဆွေးနွေးမှုမှာပြည်သူ့ဆွေးနွေးပွဲအတွက်လက်တွေ့ကျကောင်တဲ့ဖော်လှမ်းမှုတွေ့ဖို့2019စက်တင်ဘာအကူရဒီဒီရကနေနောက်အော်တိုဘာ10ရက်နေ့ဒီပေါ်နော်တလတာဒီလိုညီနောင်မဟာမိတ်ကတပတ်တပြည့်ကြေညာလိုက်တယ်
ဒီကြီးညာထားတဲ့ကာလမှာညီတော်မဟာမိတ်တွေကထိုးစစ်ဆင်တိုက်ခိုက်တာမလုပ်ဆောင်ပေမဲ့မိမိကိုယ်ကိုခုခံကာကွယ်တာကိုတော့ဆက်လက်လုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။မဟာမိတ်သုံးဘွဲကဒီလိုကြီးညာတဲ့နေ့ရက်မှာပဲတိုက်ပွဲအနည်းဆုံး3ကြိမ်ဖြစ်ပွားခဲ့ကြောင်းဗိုလ်မှူးတိုက်ကျော်ကဆက်ပြောပါတယ
်။ဒီနေ့တော့တိုက်ပွဲက3နေရာဟိုဟာဖြစ်တယ်ဒီဒီခုခံလမ်းဖလို့တဲ့ဘွဲအတွင်းပိုင်းဘွဲအဲ့မှာတော့နှစ်ကြိမ်မလို့ဒါဒီမနေ့စနေခွဲကနေစတလိုက်ခွဲလို့ဒီဖြစ်တယ်။အဒီနေ့လေဒနာရီကနေဒနာရီခွဲကြကြတိဒီဖြစ်တယ်။ဒီနမ်ဆံဘက်မှာလည်းဖြစ်တယ်နေရာဖြစ်တယ်။ဒီကတော့တပ်ပွဲဖြစ်တဲ့ကြောင်းရတော့ဒီလိုကကလမ်ဘောကကျွန်တော်ဆုတ်တယ်။ဒီလိုပြန်ခွာတယ်ဒီတပ်တွေကစပမဒီဖြူစီတက်လာတော့တပ်ပွဲဖြစ်တယ်။
တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမရော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့မအလတ်သေးချောင်းတုံ့ပြန်ခဲ့ပါတယ်ဒီကနေ့ကုတ်ခိုင်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့တာကိုကုတ်ခိုင်မြို့ကဒေသခံတဦးက
ဖြစ်တယ်လို့တန်ကြားတယ်အဲဒီစီးမင်းသားကုန်းဘက်အဲနောက်ကျုပ်ဘက်လေ့ကျားတယ်လမ်းမပေါ်တော့မဟုတ်ဘူးကျွန်းနေလို့ပြောတယ်အဲကားရီကတော့သွားနေတယ်ကိုသူကမိန်းလမ်းမတော့မဟုတ်တော့လေကားရီကတော့သွားတယ
်ကုတ်ခိုင်မြို့နယ်အုတ်ချွေရင်မှုဦးကျော်လွင်ကလည်းဒီတဲ့င်းနဲ့ပတ်သက်လို့အခုလို့ပြောဆိုပါတယ
်လမ်းနဲ့လေမိုင်၅မိုင်တော့ဝေးမဲ့နေရာနဲ့တူတယ်အဲ့နေရာမှာမနေ့ကရတော့10မိနစ်15မိနစ်လောက်နည်းနည်းထိတွေ့တိုက်ပွဲဖြစ်တယ်လို့သိရတယ်။ကြွားရီနဲ့လည်းနည်းနည်းလေးဝေးတယ်။ကြွားရီသွားလာနေတယ်။အဲ့ဒါအသွားလာမပြတ်ဘူး
။ဒီလ၄ရက်နေ့ကတည်းကစတင်ပြီးမန္တလေးလာရှုံးမှုဆယ်ပြည်တော်စုလမ်းမပေါ်မှာတိုက်ပွဲတွေညင်သက်သွားခဲ့ပြီးကားတွေပုံမှန်ပြန်လည်ပြေးဆွဲနေပါတဲ့။ပြီးခဲ့တဲ့လကုန်ပိုင်းကအစိုးရရဲ့ညင်ချဲကိုစလေဖွဲ့ NRPC နဲ့ KIA ကချင်အဖွဲ့ပါဝင်မြောက်ပိုင်းလက်နက်ကင်လေးဘွဲတို့ကျိုင်းတုံမြို့မှာအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးစဉ်ကတော့ဒီလ16ရက်နဲ့18ရက်နေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပါတယ်။လောလောဆယ်မှာတော့နေရာရွေးချယ်ရေးအတွက်နှစ်ဖက်ညှိနှိုင်းနေစေဖြစ်ကြောင်းဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့ PCG ကကချင်ညင်ချဲအကျိုးဆောင်ဘွဲကဥအင်ရှန်ဆန်အောင်ကပြောပါတယ်။
အဲကျိုင်းတုံမှာဆိုအစီအစီပြုတ်ထားတာနေရာတော့အဲ့လိုနေရာတော့နည်းနည်းကိုင်းနေရပေါ့အချိန်ကတော့16 19ပေါ့အချိန်ကတော့ပြဿနာမရှိပါဘူးနေရာတော့နှစ်ဖက်ရေဒီမှုကောင်းရှိရင်တော့ပြင်လဲဖြစ်သွားမှာပေါ့သူတို့ကမတတ်မှတ်သေးဘူ
းမြောက်ပိုင်းအဖွဲ့တွေကတော့ UWSA ဝါဌာနချုပ်ပန်ဆန်းမှာတွေ့ဆုံဖို့အဆိုပြုထားတာပါဒီတကြိမ်တွေ့ဆုံပွဲမှာတော့လက်နက်ကင်ဖွဲ့တွေဘက်ကတင်ပြထားတဲ့နှစ်ဖက်အပြစ်ရစာချုပ်မူကြမ်းကိုအမြန်ဆုံးအတည်ပြုပြီးညီချင်းရေးဆွေးနွေးဖို့ကိုလည်းညီတော်မဟာမိတ်သုံးဘွဲကတိုက်တွန်းထားပါတယ်။အစိုးရနဲ့ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေနဲ့ဒီလိုဆွေးနွေးဖို့ပြင်ဆင်နေတယ်လို့လာမယ့်အင်္ဂါနေ့မှာတော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲတို့ရန်ကုန်မြို့မှာတွေ့ဆုံပြီး27ရာစုပင်လုံးပြန်လည်စတင်ရေးအတွက်ဆွေးနွေးဖို့ရှိနေပါတယ်